ခုဆက်လက်ပြီးတော့ထိုင်းနယ်စပ်ကလာတဲ့နောက်ထပ်သတင်းပေးပို့ချက်တစ်ခုကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးနောက်ပိုင်းအခြေအနေမတည်မငြိမ်နေဖြစ်နေတာကြောင့်ထိုင်းနိုင်ငံသားတွေကိုထိုင်းစစ်တပ်ပိုင်းလီရင်နဲ့ပြန်ခေါ်နိုင်ဖို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းထိုင်းနိုင်ငံဝန်ထမ်းပြောခွင့်ရကဧပြီလ1ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကအခြေအနေတွေပေါ်ထိုင်းနိုင်ငံကဘလောက်ဆိုးရနေသလဲ၊သူ့နိုင်ငံသားတွေကိုဘလောက်စတင်ခေါ်ထုတ်မှာလဲဆိုတာကိုထိုင်းခြေဆိုင် VOA မြော်ပိုင်းသတင်းတောက်မဲ့အီးမာကတင်ပြပေးမှာပါ။
မြန်မာနိုင်ငံမှာမတိမငိမ့်နေဖြစ်ပြီးအခြေအနေတွေရွံ့ရွံ့နေတာကြောင့်မြန်မာနိုင်ငံမှာရောက်ရှိနေကြတဲ့ထိုင်းနိုင်ငံသားတွေနေရပြန်နိုင်အောင်ထိုင်းအစိုးရကစီစဉ်ဆောင်ရွက်ပေးနေပြီဖြစ်ကြောင်းနိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူနိုင်ထာနီဆက်ကရက်ကဧပြီလ1ရက်နေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ကျွန်တော်ကဧရတ်တပ်ရဲ့ကျူကတ်ကိုညှို့ဒီကတ်ကတ်ဆောင်ပြေပတ်တော့ဆွေးတော့ရပတ်ခိုင်းပါတယ်။နိုင်ငံသားတော်စားကတ်ဆူပါ
မြန်မာနိုင်ငံမှာရှိတဲ့ထိုင်းနိုင်ငံသားတွေရဲ့လူကြုံရေးအတွက်မြန်မာနိုင်ငံမှာရှိတဲ့ထိုင်းတန်ရုံနဲ့အတူဆက်သွယ်ဆောင်ရွက်နေပါတယ်။တကယ်လို့အခြေအနေပိုဆိုးလာမယ်ဆိုရင်ထိုင်းနိုင်ငံသားတွေကိုပြန်ခေါ်ဖို့အတွက်အဆင်သင့်ပါပဲဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကတော့ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေဒီတက်ပို့ပြီးဆိုးဝါးလာမှာကိုစိုးရိမ်လာတဲ့အတွက်သူ့နိုင်ငံသားတွေနေရာပြန်နိုင်ရေးနှိုးဆော်ခဲ့တာဖြစ်ကြောင်းအခုလိုပြောပြပါတယ်။
ဟိုမြန်မာပြည်မှာဖြစ်နေတဲ့အခုလက်ရှိအခြေအနေရပေါ့နော်ဟိုအဲဟိုအခြေအနေတွေကျဆိုးရွားလာတဲ့အခါကျရင်သူ့နိုင်ငံသားတွေဆိုကနာဆင်မှာပေါ့နော်ဒီကဲမှာဆိုးရွားနေတဲ့အတွက်ကြောင့်မလို့ဟိုအခြေအနေကိုလည်းသူတို့အနေနဲ့အမိကဆုံးစောင့်ကြည့်နေတယ်ဒါပေမဲ့အဲ့ဒီဆိုလိုလားတဲ့ဟာတွေဆင်မှာဆိုးလို့ပမာကြီးတွေကနေပြီးတော့နော်ထွက်ဖို့အတွက်ထွက်ခွာဖို့အတွက်ဒါနှိုးဆော်ရတာပေါ့နော်တကယ်လို့ဟိုပြန်မယ်ဆိုလို့ရှိရင်အရေးပေါ်ဗာလဲအရေးပေါ်တော်မျိုးလာသူပြန်ပြီးတော့မစစ်လေနဲ့ပြည့်ပါစေပေါ့နော်အဲလိုဟိုပြန်လည်းကဲတဲ့ဝတ်ကကျလို့ဟိုစီစဉ်ပေးနေတဲ့ဆိုတဲ့အကြောင်းအဲလိုအကြောင်းကြားတဲ့ဟာကနေဟိုအမေရိကန်ကတော့ဟိုဂျာမန်တို့ကလည်းအဲလိုအကြောင်းကြားပြီးရတယ်အဲနောက်ဆက်တွဲထိုင်းဘက်ကလည်းအဲလိုမျိုးလမ်းပြီးတော့ပေါ့နော်သူနိုင်ငံသားတွေလမ်းပြီးတော့အတီးပေးရတာပေါ့အဲလိုတော့ဆိုတော့နောက်ပြီးတော့ထိုင်းဒီစစ်တပ်ကပေါ့နော်ဟိုလေတပ်ပေါ့လေတပ်အနေနဲ့ကသူတို့အနေနဲ့ဒီလူတွေပြန်ပြီးတော့ထိုင်းနိုင်ငံသားတွေကိုပြန်ပြီးတော့တင်ဆောင်ဖို့အတွက်လေ
ဟုတ်
ကဲ့အဲ့ဒါကျွန်တော်ဒီနေ့စီစဉ်ထားတဲ့ဆိုတဲ့အကြောင်းပ
ါမြန်မာနိုင်ငံထဲမှာအရေးပေါ်လိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်တဲ့သူအလုံးနိုင်ငံထဲကနေထွက်ကြဖို့အမေရိကန်အစိုးရကညွှန်ကြားထားပါတယ်နိုင်ငံသားသားတရင်သမားတချို့ဖမ်းဆီးခံနေရတာတွေလည်းရှိနေတယ်လို့နိုင်ငံသားကုမ္ပဏီမှာအလုပ်လုပ်နေတဲ့ဝန်ထမ်းတူတနက်နဲ့ပြစ်ခတ်ခံရတာတွေကြောင့်ထိုင်းဘက်ကစိုးရိမ်လာပြီးလည်းဖြစ်နေတယ်ဆိုပြီးဦးမင်းဦးကပြောပြပါတယ
်အခြေအနေကလည်းတစ်စီးစီးနဲ့ဟလားအဆူရတဲ့အခြေအနေဖြစ်နေတယ်လေကိုယ်တော်ဆိုလို့ရှိရင်ဟလာကိုရီးယားနာဘန်ကုမ္ပဏီကဝန်ထမ်းဆိုလို့ရှိရင်အဲ့လိုအပြစ်ခံရတဲ့အမျိုးတွေရှိရလေဆိုတော့တာမျိုးတွေဖြစ်လာတဲ့အခါမှာသူတို့ကသူ့နိုင်ငံသားတွေလည်းအဲ့လိုမျိုးမတော်စားတိကျတဲ့နေရာတွေဖြစ်မှာဆိုလို့သူတို့ရဲ့အသက်အဝေးရှိနေအဲ့လိုမျိုးမဖြစ်ကြအောင်လို့ပေါ့နော်သူ့နိုင်ငံသားတွေကိုအဲ့လိုပြန်ခေါ်ဖို့အတွက်ဘယ်လိုမှရှိနေတယ်လို့ပဲကျွန်တော်မြင်တယ
်ရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ယုံကမြန်မာနိုင်ငံရဲ့အခြေအနေတွေကိုနေ့ညမပြတ်စောင့်ကြည့်နေပြီးထိုင်းတန်ယုံနဲ့ညှိနှိုင်းလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းအစိုးရကပြောပါတယ်မိမိသဘောဆန္ဒအရကိုယ့်ဘာသာမလုံခြုံဘူးဆိုပြီးမြန်မာနိုင်ငံကနေပြန်လည်ထွက်ခွာခြင်းသူတွေနေရပြန်ခြင်းသူတွေအတွက်ကထိုင်းတန်ယုံကစီစဉ်ဆောင်ရွက်ပေးမှာဖြစ်ပြီးဧပြီလ6ရက်နေ့နဲ့9ရက်နေ့တွေမှာလေရင်စီစဉ်ပေးမှာဖြစ်ကြောင်းကိုလည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရဲ့ရှင်
မအိမ်မကပြောပြပေးခဲ့တာပါ